ရှင်ဒီလိုရေအထူးနိုင်ငံရေးစကားဝိုင်းကနေကြိုဆိုပါရစ်ဒီနေ့ဒီမတို့ဆွေးနွေးမှာကတော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေပြုအထောက်အကူပြုအဖွဲ့ရဲ့အဖွဲ့ဝင်လွှတ်တော်ရှိတရားလွှတ်တော်ရှိနေဥက္ကိုလီလုံခြံခံရတာနဲ့ပတ်သက်ပြီးနောက်ဆက်တွဲဒီနိုင်ငံရေးနောက်ပြီးတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကျမတို့အကြေတဝင်းသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ဒီကနေ့ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာခင်မောင်ညိုနောက်နိုင်ငံရေးနဲ့ပွင့်လင်းလူအဖွဲ့ကြီးကကိုမြန်အေးရဲ့နောက်နိုင်ငံရေးကိုအကဲခတ်လေ့လာပြီးတော့နိုင်ငံရေးဆောင်မတွေရင်းနေတဲ့စာရေးဆရာဦးကောင်းတန်းတို့ဖြစ်ပါတယ်အားလုံးကိုကြိုဆိုပါရစေ
ဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါဟုတ်ကဲ့ပါကျွန်တော်တို့အခုဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရတာအစိုးရတက်လာတာဆိုလို့ရှိရင်လ6လရှိပြီပေါ့နော်တော်တော်ရဲ့တက်တန်းကတော့တစ်နှစ်ပြည့်သွားပါပြီအဲ့ဒီတစ်နှစ်ပြည့်တဲ့အချိန်မှာပဲဒီဝန်ထဲဆရာမထင်မှတ်ဖြစ်နေပေါ့နော်ဒီလူပုံလယ်မှာနိုင်ငံတကာလေးစိတ်ကြီးမှာဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အားထားရတဲ့ဥပဒေအထောက်အကူပြုအဖွဲ့ဝင်တရားဖြစ်တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကမမျှော်လင့်မဲနဲ့လှုပ်ကြံခံလိုက်ရပါတယ်အဲ့တော့ကျမတို့နိုင်ငံရဲ့ဒီလိုမျိုးဖြစ်တာလုံခြုံရေးစီးတစ်ခုကျိုးပေါက်သွားတာပေါ့နော်ဆရာအနေနဲ့ဒီနိုင်ငံရဲ့ဒီတရားဥပဒေစိုးမိုးရေးပေါ့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ရှေ့အလားအလာပေါ့ဘယ်လောက်ထိစိုးရိမ်ရပါလဲရှင်
ကျွန်တော်ကတော့အမြဲတမ်းပြောတယ်ဒီကနောင်မင်းသားလက်ထက်ကလေးကကျွန်တော်ဆုံးရှုံးရတယ်ကနောင်မင်းသားမတက်နိုင်တော့သီဘောမင်းတက်တယ်ဒီတော့အင်္ဂလိပ်ကအဲ့ဒီမှာကျွန်တော်တို့စကောအသာလေးသိမ်းွားလို့ရတယ်အဲ့လိုပဲဘုံကျောင်းအောင်ဆန်းဆုံးရှုံးသွားတော့ကျွန်တော်တို့ကတိုင်းပြည်ကြီးကအခုလိုမျိုးပေါ့လေဆင်းရဲဒုက္ခတွေအများကြီးတွေ့တယ်အဲ့တော့အခုမှဥပဒေစိုးမိုးရေးပေါ့လေဒါအများကြီးတော့မဆိုင်ပါဘူးကျွန်တော်ပြောတာဒီလောက်ကျန်တဲ့ဟာကခံစားရတဲ့တိုင်းပြည်သူပြည်သားတွေကဘယ်လိုမျိုးဖြစ်တဲ့ဟာနောက်ဆက်တွဲပြဿနာတွေအများကြီးရှိနိုင်တယ်ဒီအတွက်ကိုကျွန်တော်တို့ဘာလုပ်ကြမလဲကျွန်တော်လဲစဉ်းစားတာပေါ့လေကျွန်တော်တို့အပြစ်မတင်မနဲ့လုံတူတူပူတွဲလုံးကြရင်ကောင်းမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါကိုမြအေးအနေနဲ့ရောအဲ့ဒီကတူတူလဲပြန်လာခဲ့တယ်ရုတ်တရက်ကြီးဒီလိုမျိုးသတင်းကြားလိုက်တဲ့အခါမှာဟိုဘလို့များပေါ့လေဒီလိုမျိုးဖြစ်နိုင်ပါမလားဆိုပြီးတော့ယုံရောယုံခဲ့ရလားရှင
်ကျွန်တော်မယုံဘူးဗျာကျွန်တော်အစိုးရကြီးထွက်လာပြီးတော့ကျွန်တော်ကားနဲ့ပြန်လာကြကျွန်တော်ရွှေဒီကုံဖျားနောက်ဖက်မှုရောက်နေပြီအဲ့ကြမှာကျွန်တော်စီဖုန်းဝင်လာတော့ကျွန်တော်နောက်တယ်ထင်လားနောက်ကြတော့မှတကယ်ဖြစ်နေယုံပြောအဲ့ချက်ချင်းကျွန်တော်ပြန်ပြီးတော့မှလေးစိတ်ပြန်ကြည့်ရတာပေါ့ဒါပေမဲ့အဲ့ချိန်မှာတော့မြောက်ကလာပါစေုံရောက်သွားပြီပေါ့ဗျာဟုတ်ဒီကပြောချင်တာကဒီလေစိတ်ကအရေးကြီးပုဂ္ဂိုလ်တွေဝင်ထွက်သွားတာနေရာဖြစ်တယ်နိုင်ငံတကာအဲ့တဲ့တွေရောနောက်တစ်ခုကကျွန်တော်တက်တဲ့တကူမှာဒီလိုမျိုးဖြစ်ရတခါမှကျွန်တော်မကြဘူးဒါသိရဲတင်းလို့လေဆိုတာရက်နေတယ်မိလေးကိုချီတာအချိန်မှာနောက်စီကိုတနက်နေ့ချိန်ပြီးတော့အနီးကပ်ကိုအေးအေးဆေးဆေးတီတီညင်ညင်နဲ့ပြစ်တတ်တာ
အေးနဲ့
ဒါကျွန်တော်မြင်တာဟိုပြောမယ်ဆိုရင်တော့ကြာကျွန်တော်ကြီးပြင်းလာတဲ့မြမလူအဖွဲ့စီမှာဒီစရိုက်မျိုးကျွန်တော်တတိတာပထမဆုံးချိန်ကျွန်တော်တွေ့တာပဲသိစိုးရင်ရတယ်လို့ကျွန်တော်မြင်တယ်ပါလို့လူတွေရဲ့အကျင့်စရိုက်တရားအစဘာလို့ကျွန်တော်တရားတွေပြောတော့ဥမာဒီမှာဒီတကုံဆန္ဒမှာဆိုလို့ရှိရင်လေဟိုရည်သားနှစ်ယောက်ဖြစ်တာနဲ့ဓာတ်နဲ့ထိုးလည်းဖြစ်ရတယ်ဒိမမဟုတ်အများကြီးဖြစ်တယ
်
ဆိုတော့နောက်တစ်ခါဘတ်ကောင်းမှာချင်းအသက်60ဖွေးကြီးကိုခုနကစပယ်ယာဒရိုင်ဘာရိုက်ဒါကျွန်တော်မြန်မာတွေရဲ့ delete ထုံးလန်းစင်တာမဟုတ်မြန်မာလူမျိုးတွေစရိုက်မဟုတ်အဲ့တော့လုံချုံရင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်တော့ဟိုတင်းကျပ်တဲ့ဥပဒေတွေဆိုတာနဲ့ချုံနောက်လုံးနဲ့တော့မရအောင်ပြကျွန်တော်မြင်တာလူတွေရဲ့အသိဉာဏ်ကိုနဂူမူလပေါ့ကြာကျွန်တော်ရင်ရေးသိမှုရဲ့အသိဉာဏ်တွေကိုပြန်ရအောင်ဘယ်လိုလုပ်မလဲဆိုတာပို့အရေးကြီးတယ်လို့ကျွန်တော်မြင်နေတာ
ဆရာလည်းဥက္ကိုနီရဲ့မိတ်ဆွေကြီးလည်းဖြစ်တယ်ဆိုတော့ဥက္ကိုနီလိုမျိုးပုံကိုမျိုးကိုတကယ်လို့များရန်ညှိုးပေါ့ပုံကိုရင်ရန်ညှိုးရှိခဲ့တယ်တတ်ချင်တယ်ဆိုလို့ရှိရင်တော့မှဥက္ကိုနီရဲ့နေအိမ်နားကနေစောင့်ပြီးတော့လုပ်လို့ရတယ်ဥက္ကိုနီရုံခန်းသွားပြီးတော့စောင့်လို့ရတယ်ဒါပေမဲ့အခုကလူပုံအလဲမှာနိုင်ငံတကာလေစိတ်ဆိုတဲ့တကယ်ကိုအထင်ကြီးရနေရာကြီးမှာလုတ်သွားတဲ့ဆိုတဲ့အဖြစ်ကတော်ယုံတတ်တည်နေပေါ့တော်ယုံကြိုတင်ကြံစီမှုနဲ့တော့မရနိုင်ဘူးလို့ဘယ်လိုများထင်ပါလဲရှင်ဟုတ်ကဲ့
အဲသူကတော့အုပ်စုတစုကနေပြီးတော့တေချာကိုအကွက်ကြစီမံပြီးလုပ်တယ်လို့ယူဆလို့ရတဲ
့အနေထားပဲ
ခင်းချင်းနေဖြစ်နေတ
ော့ဟုတ်ကဲ့ပါအ
ဲ့တော့ကျွန်တော်တို့ကအခုကျွန်တော်တို့ဥက္ကဋ္ဌမိသားစုနဲ့ရင်းနေတယ်ဆရာရဲ့ဦးသိန်းလွင်ရဲ့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ဖုန်းဝင်လာတယ်ကျွန်တော်လည်းမယုံဘူးဒါနဲ့ကျွန်တော်တို့လေးစိတ်လိုက်သွားတော့မြောက်ကလာပါဆေးဟိုကြီးဟိုလိုက်သွားတာပေါ့နော်နောက်တော့အဲ့ဒီကမှလမ်းမှကြောင့်ပါတွေ့လဲဆိုတော့ဒီဥက္ကိုနီတောင်မှပေါ့နော်ဒါအလွယ်တကူလောက်ကြံသွားရင်ကျွန်တော်လူတော့တဲ့သွားနေတဲ့နိုင်ငံကောင်းဆောင်အချိန်မီလောက်ကြံနိုင်တယ်ဆိုတဲ့အတွေ့ရလိုက်တယ်အဲ့တွေ့ရကျွန်တော်အရန်ကြောက်သွားတယ်ဘာလို့ဆိုတော့ခုနေမှာသာလဲကျွန်တော်ဒေါက်တာဆန်းစုကြည်တခုခုဒီလိုဖြစ်ကြည့်တန်းပြီးရထိမ့်လို့အောင်ရပါမလားမသိဘူးကတောင်းနှင်းဖြစ်သွားမယ်အခုလုံခြုံရေးအနေထားရတော့ကျွန်တော်ဘာမှစိတ်မချဘူးဖြစ်နေသိမ့်မချသေးခင်မှာပဲကျွန်တော်တပည့်လေးတယောက်ကသမသားလို့ဆိုကြလေးဆွဲပြီးသွားတာနောက်ကနေဖြုတ်ပြီးလှုပ်သွားတယ်ဆိုအဲ့တော့ဗာမုတ်တယ်ဟိုဒီမြို့တော်ခမ်းမပေးမှာမြို့သမီးတယောက်ကဖုန်းပြောနေတာဖုန်းလှုပ်ပြေးတယ်ဆိုတော့အဲ့တော့ကျွန်တော်တို့တွေကဒီမလုံခြုံတဲ့ဘဝကိုရောက်နေတယ
်ဒီသတင်းထုတ်ပြန် ကျင်းနှေးကွေးတာပေါ့နော်အဲ့တော့ပွင့်လင်းမြင်တာမှုမရှိဘူးသတင်းထုတ်ပြန်တာနှေးကွေးတယ်ဆိုလို့ရှိရင်နိုင်ငံတကာမှာသို့ရောသို့လို့ဆိုတဲ့ဟိုထင်မြင်ချက်တွေနောက်ဒီ Facebook တွေဒီလူမှုကွန်ရက်တွေမှာပြန်ပွားနေတဲ့သတင်းတွေဟာအမှန်နေလားအမှားနေလားဘယ်သူမှလည်းမခွဲခြားနိုင်ကြဘူးအဲ့တော့ဒီလိုမျိုးသတင်းထုတ်ပြန်တဲ့အချက်အားနည်းနေတာရောဘယ်သူမှတာဝန်ရှိလို့ထင်ပါလဲရှင်ဥမာဟိုနိုင်ငံတော်တမရယုံမှာပဲတာဝန်ရှိသလားပြည်ကြားရေးဝန်ကြီးဌာနမှာတာဝန်ရှိသလားပြည်သူရဲတပ်ဖွဲ့အနေနဲ့ရောတာဝန်မရှိနေဘူးလား
ဟိုပြည်သူရဲတပ်ဖွဲ့တော့တာဝန်ရှိတယ်ဒါပေမဲ့ပြန်ကြားရေးကသူယူထားတာအခုသတင်းစာ300000လောက်ရှိတယ်သူကသတင်းတောက်တွေရှိတယ်သူတို့ကလည်းသတင်းစာရှင်းလင်းပွဲကိုသူတို့လုပ်ပြန်သူတို့ကဟိုဒီ information ကို access လုပ်ဖို့ကသူတို့ကအကောင်းဆုံးလူတွေပဲလေဟိုသူတို့လုပ်ရင်အားလုံးရရမယ်ဟိုသူတို့လုပ်ပေးရမယ်သူတို့ကြံတဲ့သတင်းဌာနတွေကိုသူတို့ပဲပေးရမယ်အဲ့တော့မှန်ကန်တဲ့သတင်းဟုတ်မဟုတ်ကိုသိဖို့ကပြန်ကြားရေးဝန်ကြီးဌာနအတော်လေးကိုတာဝန်ရှိတယ်ဒါပေမဲ့ဒီဟာကိုရဲရမထုတ်ပြီးရင်တော့တို့ဘလုံးမလုပ်လို့မရဘူ
းဟုတ်ကဲ့ပါခုဆိုလို့ရှိရင်လေးစိတ်လုံးကြုံရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလူမှုငယ်ဒီမှာဟိုဟာသာသဘောတွေပြောနေကြတာပေါ့လေးစိတ်လုံးကြုံရင်းကတော့လုံးယုံရေးတွင်းမြင့်လိုက်ပြီးဆိုအုံနေခဲ့ပုံကြီးတွေပြထားကြတာတို့ဟာလေးစိတ်လုံးကြုံရင်းကတော့ဆိုပြီးတော့ဒီတက္ကစီဒရိုင်ဘာတွေကိုဟိုဘက်တက္ကစီဒရိုင်ဘာရဲ့တက်တီကိုပေါ့ချီချူထားကြတာလေးပေါ့နော်အဲ့တော့လေးစိတ်လုံးကြုံရေးဆိုတဲ့အပိုင်းမှာလေဒီလေးစိတ်လုံးကြုံရေးကိုတာဝန်ရှိတာကလေချင်းချင်းပြောရလို့ရှိရင်ပြည်သူ့ရဲတပ်ဖွဲ့ပေါ့နော်အခုလောလောဆယ်မှာဆိုပြည်သူ့ရဲတပ်ဖွဲ့ကလည်းပြည်ထရေးဝန်ကြီးဌာနအောက်မှာပဲတာဝန်ရှိတယ်အဲ့တော့ပြည်ထရေးဝန်ကြီးဌာနကိုတာဝန်ခံတဲ့ပုဂ္ဂိုလ်ကတော့အမှအရသာအစိုးရဆိုပေမဲ့တမရကြီးဥထင်ကျော်အနေနဲ့ကလည်းခိခိရောက်ဒီအာဏာတက်ရောက်မှုမရှိဘူးဩဇာတက်ရောက်မှုမရှိဘူးပေါ့နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ဘက်ကကြည့်မယ်ဆိုလေဒါသူဩဇာတရိတ်မတက်ဆိုင်ဘူးအဲ့ဒါတရိတ်တက်ဆိုင်နေတာကာကွယ်ရေးဦးစီးချုပ်ရဲ့တာဝန်လို့ရောယူဆရတာပေါ့နော်အဲ့တော့ဒီနေ့ထိလဲကာကွယ်ရေးဦးစီးချုပ်ကြီးကဘာသမ်းမှလည်းမကြားသေးဘူးဆိုကုမ္ပဏာရေးအနေနဲ့ဘလို့စမ်းစစ်လို့ရလဲရှင်
အားနည်းချက်တွေကအများကြီးပဲမှန်တယ်ဖွဲ့စည်းပုံအရဆိုလို့ရှိရင်တော့ပြည်ထောင်စုဒီနဲ့ပတ်သက်ပြီးတော့တာဝန်ခံမှာတက်မလို့ကာကွယ်ရေးဦးစီးချုပ်ပဲဒါပေမဲ့ကျွန်တော်ဒီညမှာကျွန်တော်စဉ်းစားတာဒီကိစ္စတာမန်လူတက်မှုတစ်ခုမဟုတ်ဘူးတော့နိုင်ငံရေးနဲ့ဆက်ဆက်တယ်လို့တွေးလို့ရတယ်ဘာမှအချက်လည်းမရှိသေးလို့ကျွန်တော်ဘာမှမပြောသေးဘူးအော်ဒီကိစ္စကိုဖြည့်ရှင်းတဲ့အခါမှာသူ့ပဲကိုယ်ပဲလို့ကြစ်တယ်ကျင်နေပြီကျွန်တော်ဖြည့်ရှင်းလို့မရဘူးလို့ကျွန်တော်ကတော့ယူဆတယ်။ပေါင်းရတော့မှာလောက်ရတော့မှာနောက်ပြီးတော့ကျွန်တော်စောစောပြောလို့ကျွန်တော်အသက်50 51နှစ်ထဲမှာရောက်ပြီဒီလိုမျိုးဖြစ်ရမျိုးကျွန်တော်တစ်ချိန်မှမကြုံဘူးဒါ first time အဲ့တော့ကျွန်တော်မကြုံခဲ့ဘူးလို့လေစိတ်မှတောင်းဝန်ချရပုံကိုယ်ကြီးလည်းကြုံခဲ့ဘူးမှာမဟုတ်ဘူး။အဲ့တော့ကျွန်တော်နိုင်ငံမှာလည်းဆင်းလာမရှိခဲ့ဘူး။ဟိုဖတ်စပ်လက်ခေတုံးတော့ပြူစောတီတောက်ဖွဲ့ပြီးပါရတာရှိခဲ့တာလေ။အဲ့တော့ဒါကြီးကျွန်တော်တို့မမိခဲ့ဘူး။အဲ့လေစိတ်တောင်ကြရမကြုံမှုတဲ့အခါမှာဒီလိုမျိုးဖြစ်လာလိမ့်မယ်လို့ညွှန်လင်းထားလိမ့်မယ်လို့ကျွန်တော်မထင်ဘူး။အဲ့တော့ဒါရီကအားနေချက်တွေတော့ရှိခဲ့ပဲ။အဲ့တော့တခုရှိတာကဆရာဦးကိုနီရဲ့နာရီမှာရောဦးနေဝဲနာရီမှာရောရောင်းတိုင်းစစ်တိုင်းမှုကိုလည်းလာတက်သွားရှိတယ်။တက်မလို့နေပြီးတော့မှကျွန်တော်စီစစ်တပ်ဘက်ကနေပြီးတော့မှကျင်းစာချက်တွေပဲထုတ်ပြီးတော့ရှာပွေသွားမယ်ဆိုတာရှိတယ်။ဒါရီကဘယ်လောက်ထိအလုပ်ဖြစ်လာမလဲ။ဘယ်လောက်ထိပူပေါင်းဆောင်ရွက်သွားမလဲ။ဘယ်လောက်ထိလုံခြုံရေးကိုဆက်လက်ပြီးတော့မှပူပေါင်းဆောင်ရွက်ပြီးလုပ်ကိုင်သွားမလဲဆိုတာကိုအရေးကြီးတယ်လို့မြင်တယ်။အဲ့
တော့ဟိုရှိနေဦးကိုနီနဲ့ပတ်သက်ပြီးတော့ပေါ့လေအမှတ်ရစရာလေးဘာတွေများရှိပါလဲပြောပြပေးပါအောင်ဟုတ်ကဲ့
။အဲကျွန်တော်တို့သူမဆုံးခင်မှာညစာစာပွဲကျွန်တော်တို့အဲကျွန်တော်ထင်ပါလေနှစ်ပတ်တာတာလောက်ကပေါ့နော်ကျွန်တော်ညစာစာပွဲတွေ့တဲ့အခါမှာသူပြောတဲ့အရာကတော့ပြောတော့နော်တက်ဆိုင်ရာအတိုင်ငံပုဂ္ဂိုလ်နဲ့တောင်မှကျွန်တော်တို့တွေ့ဖို့အရန်ခက်တယ်အဲ့တော့မှန်ကန်တဲ့သတင်းစကားတွေကိုတက်ဆိုင်ရာလူတွေစီရောက်ဖို့လည်းခက်တယ်ဆိုတာမျိုးလေးပေါ့နော်ကျွန်တော်အဲ့တော့ကျွန်တော်ဗာတွေ့တဲ့ဆိုတော့ခုနကပြောတာဝန်ခံမှုတာဝန်ယူမှုကကျွန်တော်နိုင်ငံမှာအရန်အားနေတယ်တခုခုတာဝန်ရှိတဲ့လူကသူတာဝန်ခံမယ်တာဝန်ယူရမယ်အဲသူတာဝန်ကိုသူကကျေပွန်အောင်သူလုပ်ရမှာအဲ့တော့ခုနပြောသလိုတာဝန်ခံမှုတာဝန်ယူမှုမရှိဘဲနဲ့ခုနပြောသလိုအဲ24နိုင်မပြည့်ခင်မှာသတင်းထုတ်တင်တယ်ပေါ့နော်အဲ့လိုထုတ်လိုက်ပြီဆိုရင်ကောလာလာတွေမပြတ်တော့အခုသတင်းမထုတ်လိုက်တဲ့အတွက် Facebook မှာကောလာလာတွေတအားပြန်ပြီးတော့တခါပုံမုန်းကုန်
တယ်လူငင်းကြောင့်ဖြစ်ကုန်တ
ယ်လူငင်းကြောင့်ဟိုလူလို့ဆိုဘာသာရေးကြောင့်ဖြစ်တယ်လို့လို့တာနိုင်ငံရေးကြောင့်ဖြစ်တယ်လို့လို့အဲ့လိုရောင်းချင်းရောင်းချင်းတွေဖြစ်သွားတယ်ပို့ပြီးတော့အတိုင်းပြစိတ်ဝင်ကွဲသွားတယ်
ဟုတ်ကဲ့ပါဆရာအနေနဲ့ဟိုဆရာဦးကိုနေရတော့နာမည်ကြီးပေါ့ဒါတော့တနိုင်ငံလုံးလည်းသိပါတယ်လေသူကဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်ကိုဒီဇိုင်းမှတ်မှတ်စူးစမ်းခဲ့တဲ့လူတယောက်ထုံးလို့ကြည်ရေးလို့နှောက်လို့ပြောလို့ရအောင်ကိုဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးချက်ကြလက်ကြအမြဲတမ်းပြောခဲ့တယ်လူအဲ့တော့သူရေးခဲ့တဲ့စာအုပ်ကလေးနဲ့ပတ်သက်ပြီးပြောပြပေးပါအောင်ရှင်အ
ဲသူကတရားခွင်ကတိုက်ပွဲများဆိုတော့ပထမဆုံးစာအုပ်ကိုရေးတဲ့အချိန်မှာကျွန်တော်နဲ့ဆရာကောင်းတန်းနဲ့နှစ်ယောက်ကအမှားစာလေးရေးပေးရတယ်သူကသူစာအုပ်ဖတ်ကြည့်လိုက်လို့လေစာရေးဆရာတယောက်မွေးဖွားလာပြီဆိုကျွန်တော်သိတယ်အဲ့တော့ကျွန်တော်တို့ကအယံဝန်တာပါတယ်အဲ့တော့သူပြောလို့ရှိတဲ့ဟာတကယ်တကယ်တော့ အခြေခံဥပဒေကိုပြင်ဆင်လာမဟုတ်ဘူးဗျ။သူကအသက်ပြန်ဆွဲမှာလေ။လုပ်မယ်ဆိုတဲ့ဟာတစ်ခုရှိတယ်။နောက်တစ်ခုက Religious Harmony Act ဆိုတာသူကအဲ့ဒါလေးကိုသူသဘောကျတယ်။အထူးဖြင့်စင်ကာပူမှာပေါ့ကလေးကဘောကနေစပြီးတော့ Hindu Muslim နော်အစ္စလာမ်ဘာသာတွေဒီဟွာလေးဘာခေါ်မလဲခရစ်ယာန်တွေဘုရားဘာသာဒီ၃ယောက်ဒီ၄ဖွဲ့ဟာအတူတကွနော်နေရာတခါတော့ဆက်အောင်လို့သူတို့ဖျားချောင်းသွားမယ်ဒီနေ့ကတော့ဘယ်သွားမယ်ဘယ်သွားမယ်ဆိုကလေးတွေတူတူထားထားပြီးတော့သူတို့လှုပ်သွားတဲ့ဟာတယောက်နဲ့တယောက်နားလေအဲ့ဒီ act လေးကိုသူကလှုပ်ချင်တာအဓိကတော့သူလှုပ်ချင်တဲ့အဲ့ဒီဟော religious harmony act ပေါ့ဟောတဘာသာရေးမိတဟာစာတဖြစ်မှုအခြေခံဒီဥပဒေလေးကိုသူမလှုပ်သွားရဘူးလေသူလှုပ်ချင်တဲ့ဟာပေါ့ဒါလေးကိုတော့ကျွန်တော်ဟောဖြစ်တယ်သူကအမှန်တရားမျက်နှာနေအမှန်ကိုအမြဲတမ်းပြောတယ်ဆိုတယ်နော်ကျွန်တော်ငင်းခုန်လာလက်ရှိပါလေအခုနောက်ပိုင်းမှာတော့သူကတော်တော်လေးကိုတည်ငြိမ်လာပြီးတော့သူသဘောပေါက်သွားတာပေါ့လေဒီနိုင်ငံကြီးဆိုတာဘာလဲဆိုတော့သူသဘောပေါက်သွားတဲ့အချိန်မှာကျွန်တော်တို့ကတော့သူ့ကိုနှမျောတယ်ဆိုတဲ့ဟာကကျွန်တော်တိုင်းပြည်အတွက်အကျိုးတစ်ခုခုရှိအောင်သူလုပ်နိုင်တယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ပါကျမနဲ့ဆိုတက်တူရဲ့လူလို့ပြောလို့ရပါတယ်ဆရာဦးကိုနီကနောက်ပြီးတော့ကျမတို့အားလုံးပေါ့နော်ဒီမြန်မာနိုင်ငံမှာမွေးပြီးတော့မြန်မာနိုင်ငံမှာကြီးပြင်းလာကြတယ်ဟုတ်ကျမငယ်ငယ်တုန်းကမွတ်စလင်တကယ်ချင်းတွေအများကြီးရှိတယ်ဟိန္ဒူတကယ်ချင်းတွေလည်းအများကြီးရှိတယ်ခရစ်ယာန်တကယ်ချင်းတွေလည်းအများကြီးရှိတယ်အားလုံးကတဟဇာတပြင်းပြတတ်တာနဲ့မိမိမကြီးကိုချစ်ခဲ့ကြတယ်ဥက္ကိုဥလာရုပဲဥက္ကိုနီကလည်းချစ်ခဲ့တာပါပဲလေအဲ့တော့ကျမတို့ဒီနေ့ဆွေးနွေးပွဲမှာဆရာဥက္ကိုနီကိုဂုဏ်ပြုရင်းနဲ့ကျမတို့အားလုံးဘာသာတရားကွဲပြားတာတွေမကွဲပြားတာတွေမဟုတ်ဘူးဒီနိုင်ငံမှာမွေးဒီနိုင်ငံမှာကြီးပြီးတော့အားလုံးအတူတကွပေါ့ချစ်ချက်ပြီးတော့အေးတူပူမြတော့တဟဇာတတူတူနေသွားကြအောင်လို့ပဲဆုတောင်းပြရစီနော
်ဟုတ်ကဲ့ပါဆရာ
အားလုံးကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ်ဟုတ
်ကဲ့
အဲ့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥပဒေချမ်းပေးဥက္ကိုနီရန်ကုန်လေးစိတ်မှာအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေလာသူတွေရဲ့သဘောထားအမြင်ကိုရန်ကုန်စတူဒီယိုမှာ VOA မြန်မာပိုင်းစီစဉ်ရဲ့ Editor ဒေါက်ခင်ဆိုဝင်းကတွေ့ဆုံဆွေးနွေးပြီးတော့တင်ဆက်ခဲ့တာပါဒီဆွေးနွေးပွဲကျင်းပပြီးနောက်တရက်မှာပဲနိုင်ငံတော်သဗ္ဗရုံးကထုတ်ပြန်တဲ့ကြေညာချက်မှာဒီပြစ်မှုကျူးလွန်တဲ့အခါမှာပူးပေါင်းပါဝင်ခဲ့တဲ့တရားခဏ်အောင်ဝင်းစော်ကိုဖန်မြို့မှာဖန်စီရရှိမိတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါ